Welcome to the Voice of America in Burmese.
Mingla nyan ni kima shin. Puyo American tanya na thao sanga gu ni chan la. Sashi ye cha da bri ni nyan ni be chao nai kwen ga ni kuna nai di si sin ni gu. American di ranzu miro Washington DC ga ni da yai tolu nbi ni babi. Lando mi da sa chao sa gu ne nasa ngaru ga ni pan yu nasin nai ma re shin.
ကျွန်မခွန်ညိုပါအခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်မင်္ဂလာညချမခင်ဗျာကျွန်တော်ရောအောင်ပါဒီကနေ့ညနေခင်းသတင်းတွေကိုမက်ခင်ဖြူထွန်းနဲ့တွေ့ကြပြီးတော့မှာပါတရုတ်အစိုးရအလို့ကြရေးဆွဲထားတဲ့အငင်းပွားပွဲရာရေကောက်ပွဲပြပြင်းမှုကြောင့်ဟောင်ကောင်ဥပဒေပြအမှတ်တွေကတညတညထဲဝန်ဝန်ကန့်ကွက်မဲ့ပေးခဲ့ကြတာနောက်ဒီအမေရိကန်ပြည်ထောင်စုကအာဖရိကန်အမေရိကန်ဖျားကြောင်းတွင
ွင်အိုးအိမ်စွန့်ခွာထွက်ပြေးနေသူတွေရဲ့အရေးကုလသမဂ္ဂမဟာမင်းကြီးရုံးကအခုလိုပြောပါတယ်
We are happy with the fact that countries like Malaysia and Indonesia started the operations.
UNHCR Mahaminji Guterres ရဲ့ပြောကြားချက်ကိုနားဆင်ရမှာဖြစ်တယ်လို့တစ်ဆက်တည်းမှာပဲမြန်မာနိုင်ငံမှာရှိနေတဲ့ဒုက္ခသည်တွေကိုစစ်စစ်ပြီးသက်ဆိုင်ရာနေရာရင်းတွေစီပြန်ပို့ဖို့ကိုလည်းပြောပြပေးအောင်မှာပါ။တခါရန်ကုန်တိုင်းဒေသကြီးမှာရဲတပ်ဖွဲ့ရဲ့သတင်းထုတ်ပြန်ရေးဌာနတခုဒီကနေ့ပဲပထမဆုံးအကြိမ်ဖြစ်ဖွင့်လှစ်လိုက်တာကတော့ရဲတပ်ဖွဲ့ရဲ့စမ်းဆောင်ရေးတိုးတက်လာစေရေးEU ရဲ့အကူအညီတစ်စိတ်တစ်ပိုင်းဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းဆောင်ပါတွေကိုမထုတ်လွှင့်ပေးခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မက်ခင်ဖြူထွေးတို့ကကြီးညာပေးကြပါမယ်ရှင
်တရုတ်ဆိုးရလူကြရေးဆွဲထားတဲ့အငင်းပေါ်ပြရွေးကောက်ပွဲပြုပြင်မှုချမ်းကိုဟောင်ကောင်ဥပဒေပြုအမတ်တွေကဒီကနေ့မှတညွတ်ထဲကန့်ကွက်မဲပေးခဲ့ကြပါတယ်အတိုက်ခံလွှတ်တော်အမတ်တွေကအခုလိုညွတ်ကန့်ကွက်မဲပေးခဲ့ကြပြီးတဲ့နောက်မှာလမ်းတွေပေါ်ကဒီမိုကရေစီလိုလားတဲ့ဆန္ဒပြသမားတွေကတခဲနဲ့အော်ပါပေးခဲ့ကြပါတယ်ဒီရွေးကောက်ပွဲဆိုင်ရာဥပဒေမှုချမ်းကိုအတည်ပြုဖို့မဲခွဲဆုံးဖြတ်တာမှာ၈ဦးကထောက်ခံမဲပေးပြီး28ဦးကကန့်ကွက်မဲပေးခဲ့ပါတယ်ဟောင်ကောင်လူထုဟာသူတို့ရဲ့စစ်မှန်တဲ့ဆန္ဒကိုထုတ်ပေါ်မဲပေးခဲ့တယ်လို့အတူအယောင်ဒီရွေးကောက်ပွဲပြင်ဆင်ပြောင်းလဲမှုအစုပြည့်ချက်တွေကိုပယ်ချလိုက်တာဖြစ်တယ်လို့ Civic Party ခေါင်းဆောင် Alan Leon ကပြောပါရယ်သူတို့အနေနဲ့ဘာလို့တကယ်လိုချင်လဲဆိုတာကိုတရုတ်အစိုးရတည်အောင်ပြက်ပြက်သားသားသတင်းစကားပလိုက်တာဖြစ်တယ်လို့လည်းသူကဆိုပါရယ်တရုတ်နိုင်ငံဘက်ကတော့ဒီရလက်အပေါ်စိုးမြင်ပါတယ်အခုကန့်ကွက်မဲပေးလိုက်တဲ့ဥပဒေမူကြမ်းအရဆိုလို့ရှိရင်တရုတ်အစိုးရလိုလားတဲ့ကော်မတီဝင်တွေစစ်စစ်ရွေးချယ်ပေးထားတဲ့သူတွေကတဦးကိုဟောင်ကောင်လူထုအနေနဲ့ရွေးချယ်ပေးရမှာပါ1998ခုနှစ်ကအဆုံးသတ်ခဲ့တဲ့နှစ်တရာကျော်ဗြိတိရှ်ကိုလိုနီအုပ်ချုပ်ရေးအပြီးဒီအစိုးပြချက်အစ်တွေဟာဒီမိုကရေစီအကြဆုံးဖြစ်တယ်လို့တရုတ်အစိုးရကပြောပါတယ်ပြီးခဲ့တဲ့နှစ်ကဒီအရေးယူဆောင်ရွက်မှုတွေအပေါ်အကြီးအကျယ်ဆန္ဒပြခဲ့ကြတဲ့ဒီမိုကရေစီရေးလှုပ်ရှားသူတွေကတော့တရုတ်အစိုးရအဆိုပြုတဲ့ဒီရွေးကောက်ပွဲပြင်ဆင်ချက်ဟာဒီမိုကရေစီမဆန်ဘူးလို့တုံ့ပြန်ပြောဆိုပါတယ်ခင်ဗျာ
အရှေ့လယ်ပိုင်းဒေသတက်ရှူလမ်းကြောင်းဆိုင်ရာမာစကူဆက်မြန်ယောဂါကြောင့်တောင်ကိုရီးယားနိုင်ငံမှာသေဆုံးသူ23ယောက်အထိရှိသွားပြီလို့တောင်ကိုရီးယားအရာရှိတွေကဒီကနေ့ပြောပါရယ်ကံတွေမှုအားနဲ့ချက်တွေကြောင့်ဒီလိုပြန့်နှံ့ရတာလို့ကုလသမဂ္ဂကပြောဆိုလိုက်ပြီးနောက်တနေ့မှာပဲတောင်ကိုရီးယားကအခုလိုပြောတာပါနောက်ထပ်ကူးစက်ခံရသူ3ဦးရှိပြီးအခုဆိုရင်ယောဂါကူးစက်ခံထားရသူပေါင်း165ဦးထိရှိသွားပြီလို့တောင်ကိုရီးယားကျန်းမာရေးဝန်ကြီးဌာနကဒီကနေ့အတည်ပြုပြောပါရယ်ယောဂါကူးစက်မှုအမြင့်ဆုံးအခြေအနေကိုရောက်နေပြီးဒီအခြေအနေကိုကျန်းမာရေးဌာနတွေအတွင်းမှာပဲအပြင်ကိုမပြန့်နှံ့အောင်ထိန်းထားနိုင်တဲ့အကြောင်းတောင်ကိုရီးယားအရာရှိတွေကပြောဆိုပေးမယ်လို့ဆိုရင်မှုတွေကတော့တူလာနေတာပါမတ်ယောဂါဟာအရှိလေပိုင်းဒေသပြည်ရင်တောင်ကိုရီးယားနိုင်ငံမှာအများဆုံးပြန့်နှံ့ဖြစ်ပွားနေတာပါကုထုံဒါမှမဟုတ်ကာကွယ်ဆေးမပေါ်သေးတဲ့ဒီယောဂါပြန့်နှံ့မှုကိုကာကွယ်နိုင်အောင်တောင်ကိုရီးယားအရာရှိတွေကအပြည့်အဝမဆောင်ရွက်နိုင်ကြဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကမနေ့ကပေါ်ထုတ်နေမှာပြောဆိုလိုက်တာပါဒီလိုပြန့်ပွားရတဲ့အဓိကအကြောင်းရင်းတွေမှာတော့ကျန်းမာရေးဝန်ထမ်းတွေအကြားဒီယောဂါနဲ့ပတ်သက်တဲ့အသိပညာပေးမှုတွေအားနေတာစိတ်ယုံတွေမှာကြိုတင်ကာကွယ်မှုနဲ့ထိမ့်ချုပ်ဟန်တားမှုလုံလုံလောက်လောက်မဆောင်ရွက်တာတွေကြောင့်ဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကထောက်ပြပြောဆိုထားပါတယ်ရှင်
။ပြန်မေးသမားတွေတက်ရောက်စီးနင်းထားတဲ့စီတင်သင်းမော Orcam Harmony ကို BNN ရေပိုင်တဲ့ထဲမှာရှာဖွေတွေ့ရှိထားတယ်လို့မလေးရှားရေတက်ကပြောပါရယ်။အခုခါမှာအဲ့ဒီပြန်မေးသမားတွေအနေနဲ့လက်နဲ့ချဖို့နဲ့သူတို့ကိုအနေအပြုမှမဟုတ်ကြောင်းကြေပြေးထားတယ်လို့မလေးရှားရေတက်အာနာပိုင်တွေကဒီကနေ့မှပြောပါရယ်။တင်မောဝတ်တင်ဆောင်ထားတာတွေနဲ့တင်မောဝန်ထမ်းတွေပေကင်းလုံခြုံမှုရှိတယ်လို့ MMEA လို့ခေါ်တဲ့မလေးရှားရေချောင်းကြီးကြပ်ရေးအေဂျင်စီကကွာလာလမ်ပူးမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲတွင်ပြောဆိုပါရယ် RON 95 တက်စီပေပါပေါင်း 5,000 တင်ဆောင်ထားတဲ့အဲ့ဒီသင်္ဘောဟာဇွန်လ17ရက်နေ့ကဂျဟိုးစိတ်ကန်းကရေမှန်30အကွာမှာပြန်ပေးဆွဲခေါ်ဆောင်ခံရတာဖြစ်ပြီးသင်္ဘောပေါ်မှာပစ္စတိုတနက်နဲ့ဓာတ်ကင်ဆောင်ထားတဲ့ပြန်ပေးသမားအနည်းဆုံး10ဦးရှိတယ်လို့မလေးရှားရေတဲ့အကြီးအကဲပိုဂျိုကြီးအဗ်ဒူအဇစ်ဂျဖာကသူ့ရဲ့ Twitter စာမျက်နှာမှာရေးသားဖော်ပြထားပါတယ်အခုလအတွင်းဒီလိုသင်္ဘောပြန်ပေးဆွဲတာဒါဟာဒုတိယအကြိမ်ဖြစ်ပါတယ်Orchem Harmony သင်္ဘောဟာမလေးရှား Orchem သင်္ဘောကုမ္ပဏီကဖြစ်ပြီးသင်္ဘောဝန်ထမ်း22ဦးထဲမှာမလေးရှားနိုင်ငံသား16ယောက်အင်ဒိုနီးရှားနိုင်ငံသား9ယောက်နဲ့မြန်မာနိုင်ငံသား1ယောက်ပါဝင်ပါတယ်ခင်ဗျာ
ကမ္ဘာတဝန်းမှာစစ်ပွဲတွေအကြမ်းဖက်မှုတွေနှိမ့်ဆက်ညှဉ်းပန်းမှုတွေနဲ့နေရက်စွန့်ခွာထွက်ပြေးနေကြတဲ့သူတွေအချိန်ဟုန်နဲ့တိုးလာနေတယ်လို့ဆိုပြီးဒီလိုဒုက္ခသည်တွေရဲ့စာရင်းကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကဒီကနေ့မှပဲထုတ်ပြန်လိုက်ပါတယ်2014ခုနှစ်အကုန်မှာနေရက်စွန့်ခွာထွက်ပြေးကြရသူပေါင်းတန်း60နီးပါးရှိပြီးဒါဟာဒီမတိုင်ခင်နှစ်ကထက်8တန်းပိုများလာတာလို့ကုလသမဂ္ဂရဲ့အစဉ်ကန်စာထဲမှာဖော်ပြထားတာပါဒီလိုကမ္ဘာတဝန်းပြည်ပခါတွေကြောင့်လူသန်းပေါင်းများစွာဆုလိုက်ပြုံလိုက်ရွှေ့ပြောင်းနေထိုင်သွားလာမှုတွေကိုကူညီထောက်ပံ့နိုင်ဖို့လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေဘက်ကမတက်ဆွမ်းနိုင်တော့ဘူးလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအန်တိုနီယိုဂူထရက်စ်ကပြောပါတယ်နေရက်စွန့်ခွာထွက်ပြေးနေကြသူတွေထဲမှာကလင်းငယ်တွေအများပြားပါဝင်နေတယ်လို့လည်းသူကပြောပါတယ်လောလောဆယ်ကမ္ဘာပေါ်မှာပြည်တွင်းအိုးအိမ်တွေနဲ့ဒုက္ခသည်အများဆုံးရှိနေတဲ့နိုင်ငံကတော့ဆီးရီးယားနိုင်ငံဖြစ်ပြီးအဲ့ဒီနောက်အာဖဂန်နစ္စတန်နဲ့ဆိုမာလီးယားနိုင်ငံတွေကဒုတိယနဲ့တတိယဒုက္ခသည်အများဆုံးနေရာတွေမှာရှိနေပါတယ်။ဥရောပကိုရွှေ့ပြောင်းဝင်ရောက်ဖို့ကြိုးစားကြတဲ့ဒုက္ခသည်တွေကိုတော့ Greece နဲ့ Italy နိုင်ငံတွေမှာအများပြားလက်ခံထားရပြီးဥရောပအရာရှိတွေကတော့ဒီဝင်တော့ဝင်ပိုးကိုဘလို့မျှဝေထမ်းကြမလဲဆိုတဲ့အပေါ်မှာသဘောတူညီမှုမရနိုင်ကြသေးပါဘူးရှင်။ယူအေဘီကအတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကြော်တာရင်းနေညနေခင်းသတင်းများကို VOA ကနေဆက်လက်ကြီးညာနေပါတယ်အဒါရိုမြို့မှာကျင်းပနေတဲ့နိုင်ငံရေးဆွေးနွေးပွဲကိုပြင်ပထားတိုက်ခတ်ခဲ့တဲ့အယ်ရှာဘက်စစ်သွေးကြွတွေကိုဆိုမာလီယာလူညိုရေးတပ်တွေကဒီကနေ့မှာအချိန်မီတားဆီးလိုက်နိုင်ပါတယ်အစည်းအဝေးကျင်းပရာအဆောက်အဦဂိတ်ဝင်ဝမှာအကြမ်းဖက်သမားတယောက်ကသူ့ကိုယ်ပေါ်ကဘုံတွေကိုဖောက်ခွဲခဲ့ပြီးနောက်ထပ်သမား3ဦးကတော့အစည်းအဝေးခန်းထဲဝင်ရောက်ဖို့ကြိုးစားခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်အေမီဆမ်လို့ခေါ်တဲ့အာဖရိကန်တမကလက်အောက်ခံညီညာရေးထိန်းသိမ်းရေးတပ်ဖွဲ့ဝင်တွေလည်းပါဝင်တဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကအကြမ်းဖက်သမားတွေအစည်းအဝေးခန်းထဲမဝင်ရောက်ခင်မှာပြစ်ခတ်တားဆီးနိုင်လဲပါတယ်ဒီလိုတိုက်ခိုက်မှုဟာအစိုးရကိုဖြုတ်ချပြီး IS တွေနဲ့ပူးပေါင်းနိုင်ဖို့ကြိုးစားနေတဲ့အယ်ရှာဘက်အဖွဲ့ရဲ့နောက်ဆုံးတိုက်ခိုက်မှုတစ်ခုလည်းဖြစ်ပါတယ်ဆိုမာလီယာတပ်ဖွဲ့ဝင်တွေနဲ့အေမီဆမ်တပ်ဖွဲ့ဝင်တွေဟာဆိုမာလီယာနိုင်ငံကအဓိကကျတဲ့မြို့တွေကနေအယ်ရှာဘက်စစ်သည်ကြတွေကိုမောင်းထုတ်နိုင်ခဲ့ပြီးမြဲတခြားဒေသတွေမှာဒီစစ်သေးကြတွေဟာတိုက်ခိုက်မှုတွေဆက်လက်လှုပ်ဆောင်နေစေဖြစ်ပါရခင်ဗျာ
ချက်နိုင်ငံမြို့တော်မှာဒီသတင်းပတ်အစောပိုင်းကလူ33ယောက်သေဆုံးခဲ့ရတဲ့တေကန်ဘုံခွဲတိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်အင်းနီချင်းနိုင်ဂျီးရီးယားနိုင်ငံမှာရှိတဲ့ဘိုကိုဟာရမ်စစ်သွေးကြွတွေကိုလက်တုံပြန်တဲ့အနေနဲ့ချက်စစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့အစိုးရကဒီကနေ့ပြောပါတယ်စစ်သွေးကြွစခန်း6ခုကိုပိတ်မထားတိုက်ခိုက်ခဲ့တဲ့အကြောင်းနဲ့စစ်သွေးကြွတွေနဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေအတော်များများကိုဖျက်ဆီးနိုင်ခဲ့တဲ့အကြောင်းချက်စစ်တပ်ကနေပြီးတော့တင်ကြားချက်ထုတ်ပြန်ထားပါတယ်ဒါပေမဲ့ဘယ်ပိတ်မနေရတွေလဲဆိုတာကိုတော့အတိအကျဖော်ပြမထားပါဘူးတနင်္လာနေ့ကလူတွေတကြေခဲ့ရတဲ့ဘုံပေါက်ကွဲမှုဟာချက်နိုင်ငံရဲ့မြို့တော်အန်ဒီဂျာမီနာမှာရှိတဲ့ရဲဌာနချုပ်နဲ့ရဲတပ်နန်းချောင်းတို့ကဖြစ်ပွားခဲ့ပြီးလူတရာကျော်လဲဒဏ်ရာရခဲ့ကြတာပါဒီတိုက်ခတ်မှုတွေကိုတုံ့ပြန်တဲ့အနေနဲ့နိုင်ငံအတွင်းမှာကောင်းမှုချိန်သွာလာမှုတွေနဲ့ရောင်းချမှုတွေကိုတားမြစ်ထားတယ်လို့ချက်ဝန်ကြီးချုပ်ကယ်ဇူဘီဖာဟီမီဒူဘတ်ကမနေ့ကပေါ်ထူးနေ့မှာပြောသွားပါတယ်ရှင
်အမေရိကန်ပြည်ထောင်စုတိုင်းတောင်ကိုရီးယားလိုင်းနာပြည်နယ်ချားစ်တမ်မျိုးကအာဖရိကန်အမေရိကန်ဖခင်ကြောင့်အတွင်းတနတ်သမားတယောက်ကဝင်ရောက်ပစ်ခတ်ရာကလူ9ဦးတည်ဆုံးသွားပြီးတဲ့နောက်အဲ့ဒီတနတ်သမားကိုအခုခါမှလိုက်လံရှာဖွေနေပါဗျ။အီမန်နျူအယ်အာဖရိကန်မက်သဒစ်ဖခင်ကြောင့်မှာအပတ်စဉ်ဆူတောင်းပွဲပြုလုပ်နေတော့အသက်20ကျော်အရွယ်လူပြူမျိုးသားတယောက်ကဝင်ရောက်ပစ်ခတ်တာဖြစ်တယ်လို့ချားစ်တန်ရဲဌာနအကြီးအကဲဂရက်မူလန်ကသတင်းတောက်တွေကိုပြောပါဗျ။ပြစ်ခတ်မှုကြောင့်ဖခင်เจ้าမှာလူရှိဦးတည်ဆုံးသွားပြီးနောက်ထပ်တယောက်ကတော့ဆေးရုံကိုခေါ်ဆောင်သွားပြီးမှတည်ဆုံးသွားတာပါ။တနတ်သမားလိုယူဆရသူရဲ့ဓာတ်ပုံပါတဲ့လက်ကမ်းစာဆောင်တွေကိုအာဏာပိုင်တွေကဖြန့်ဝေထားပါတယ်။တည်ဆုံးသူတွေရဲ့ပြည်နယ်အထက်လွှတ်တော်အမတ်တဦးလည်းဖြစ်ဓမ္မဆရာတဦးလည်းဖြစ်တဲ့ Clementa Pink နေလဲပါဝင်တယ်လို့သတင်းတွေမှာဖော်ပြပါတယ်။ပြစ်ခတ်မှုကြောင့်ဒဏ်ရာရသူအများပြားရှိခဲ့တယ်လို့လည်း Mr. Mulan ကပြောပါတယ်။ တနက်သမားတွေကိုအခုခါမှရှာဖွေနေစေဖြစ်ပြီးအလွန်အန္တရာယ်ရှိသူဖြစ်ယုံကြည်ထားတယ်လို့မူလန်ကပြောပါရယ်အခုလိုဒီပစ်ခတ်မှုဟာ hate crime လို့ခေါ်တဲ့လူမျိုးရေးမုန်းတီးမှုကိုအခြေခံကျူးလွန်တဲ့ရာဇဝတ်မှုဖြစ်ပြီး FBI American Federal စုံစမ်းစစ်ဆေးဘီရိုကလည်းစုံစမ်းစစ်ဆေးမှုအတွက်အကူအညီပေးနေတယ်လို့ဆိုပါရယ်ခင်ဗျာ
လာမယ့်2020ခုနှစ်ကစပြီးအမေရိကန်ဆယ်ဒေါ်လာဒဏ်တွေကိုထင်ရှားတဲ့အမေရိကန်မျိုးသမီးတွေရဲ့ရုပ်ပုံတွေနဲ့ထုတ်တော့မှာပါ1920ပြည့်လွန်နှစ်တွေကတည်းကစတင်ထုတ်ဝေခဲ့တဲ့လက်ရှိ10ဒေါ်လာတန်အရွက်တွေပေါ်မှာအမေရိကန်ရဲ့ပထမဆုံးဗဏ္ဍာရေးဝန်ကြီးအလက်ဇန်ဒါဟယ်မင်တန်ရဲ့ပုံနေရာမှာတော့နောက်ထုတ်မဲ့10ဒေါ်လာတန်သစ်တွေနဲ့အစားထိုးမှာပါအစ်စ်ပြန်လဲမိုးမှန်မဲ့ဒီ10ဒေါ်လာတန်သစ်တွေကိုတော့အမျိုးသမီးတွေကိုမဲပေးခွင့်ပြုတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆွဲပြီးတရားဝင်အသိမှတ်ပြုခြင်းနှစ်တရာပြည့်ချိန်မှာစတင်အသုံးပြုသွားမှာပါရှင်
ကြတာရင်းနေညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မခင်ဖြူထွေးတို့ကြီးညာပေးသွားခဲ့ကြတာပါအခုလွှင့်နေတဲ့ Radio Dai အစီအစဉ်ကို Internet စာမျက်နှာကနေပြီးတော့လဲတစ်ချိန်နဲ့ website လိပ်စာ barmis.voanews.com ကနေနားဆင်နိုင်ပါလိမ့်ရှင်အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်မြန်မာနိုင်ငံအပါအဝင်ကဘာတလွားပြိပခတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေကြရသူပေါင်းက2014ခုနှစ်အတွင်းမှာ59သန်းခွဲအထိရှိလာနေတဲ့အကြောင်း UNHCR ကဘာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကပြောပါတယ်ဥရောပမှာအခြေချဖို့မြေထဲပင်လယ်နဲ့အီရန်ပင်လယ်ခွေတွေကိုအသက်ဆွန့်ပြီးတော့ဖြတ်ကြတဲ့သူတွေမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေအရှေ့တောင်အာရှနိုင်ငံတွေကိုတွားဖို့ကြိုးစားကြသူတွေအရေးကဘာကတာဝန်တရက်အနေနဲ့လက်ခံဆောင်ရွက်ပေးကြဖို့ကုလသမဂ္ဂကပန်ကြားလိုက်တာပါဒီထက်မှာရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံကအခုထက်ပိုးပြီးတော့အရေးယူဆောင်ရွက်ပေးဖို့ကိုလည်းတိုက်တွန်းထားပါတယ်အပြည့်စုံကိုတော့ဒေါက်ခင်မြို့သက်ကပြောပြပေးပါမယ်ရှင်
UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကဒီကနေ့ကြေတပရင်းနေထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာ2014ခုနှစ်ကုန်အထိစီးရင်တွေအရအိုးရင်စွန့်ခွာထွက်ပြေးရတဲ့ဒုက္ခသည်ကတန်ပေါင်း60လောက်ရှိနေပြီးဒါဟာ2013ကတည်းကဆိုင်8တန်းလောက်ပိုလာတယ်လို့လွန်ခဲ့တဲ့10နှစ်တုန်းကတည်းကတန်း20လောက်ပိုလာတယ်လို့ဆိုပါတယ်ဒီဒုက္ခသည်တွေတဲကဘင်္ဂလားပင်လယ်အော်နဲ့အရှေ့တောင်အာရှရေပြင်တွေထဲမှာတောင်တင်းနေတဲ့ဒုက္ခသည်တွေအတွက်ဒေသရဲနိုင်ငံတွေရဲ့ဆောင်ရွက်ချက်တွေကိုကုလသမဂ္ဂကဝမ်းမြောက်ပေမဲ့အခုရေပိုးပြီးလှုပ်ရှားရရှိသေးတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအန်တိုနီယိုဂူထရက်စ်ကပြောပါတယ
် We are happy with the fact thatcountries like Malaysia and Indonesia
Malaysia နဲ့ Indonesia လိုနိုင်ငံတွေကပင်လယ်ပြင်ထဲမှာဒုက္ခသည်တွေကိုကယ်တင်ဖို့စလုပ်လာတဲ့အတွက်ကျွန်တော်တို့ဝမ်းသာပါတယ်။ဒါပြင်မြန်မာနိုင်ငံကပါပင်လယ်ပြင်ထဲမှာဒုက္ခရောက်တဲ့သူတွေကိုကယ်ဆယ်တာတွေလုပ်ခဲ့တာပါ။ဒါပေမဲ့လည်းသိကြတာကတော့ဒီလိုဒုက္ခသည်ဖြစ်လာတဲ့အကြောင်းရင်းကိုထုတ်ပြောဖို့လိုနေပြီဆိုတာပါပဲ။မြန်မာနိုင်ငံမှာဆိုရင်လည်း Ranger တွေကနိုင်ငံမဲ့ဖြစ်နေရတယ်လို့သူတို့ရဲ့ရပိုင်ခွင့်တွေအတွက်လေးစားမှုလည်းမရှိတဲ့အတွက်ဒီလိုပြဿနာတွေပေါ်နေရတာဖြစ်ပါတယ်။
လူပေါင်း122ယောက်တိုင်းမှာတယောက်ကတော့ဒုက္ခသည်ဒါမှမဟုတ်ပြည်ရင်းအိုးအိမ်ဆွန့်ခွာထွက်ပြေးသူဒါမှမဟုတ်နိုင်ငံရေးခိုလုံသူတွေဖြစ်ပြီးဒီကမ္ဘာလက်ရှိအခြေအနေကကုလသမဂ္ဂရဲ့အစီရင်ခံစာမှာထင်ဟပ်နေတယ်လို့ Mr. Guterres ကပြောပါတယ
် It is time for the international community to assume its responsibilities
နိုင်ငံကတာဝန်ကတာဝန်တရအနေနဲ့လက်ခံပြီးဆောင်ရွက်ရမယ့်အခြေရောက်နေပါပြီ။ဒုက္ခသည်တွေအတွက်တင်မကပါဘူး။ဒီလိုမဖြစ်အောင်ကာကွယ်နိုင်ဖို့ဒါမှမဟုတ်ရင်လည်းဒုက္ခရောက်စေနိုင်တဲ့ပြည်ပခတ်တွေအတွက်လည်းအပြေရှာကြရမှာပါ
။လက်ရှိမှာအိုးရင်ဆွန့်ခွာထွက်ပြေးကြတဲ့ဒုက္ခသည်အများဆုံးနိုင်ငံဟာစီးရီးယားနိုင်ငံဖြစ်ပြီးသူ့နောက်မှာအာဖဂန်နစ္စတန်နဲ့ဆိုမာလီးယားနိုင်ငံတွေရှိပါတယ်။စီးရီးယား၊အင်ဒိဂျန်၊တူရကီကတော့ဒုက္ခသည်အများဆုံးကိုလက်ခံရတဲ့နိုင်ငံပါ။ဂရိနဲ့အီတလီနိုင်ငံတွေမှာလည်းဥရောပကိုအခြေချခြင်းသူတွေနဲ့ပြည်နေပါတယ်။ဒီဒုက္ခသည်တွေရဲ့ပြဿနာကိုဘလို့ဝေမျှယူကြမယ်ဆိုတာအတွက်တော့ဥရောပနိုင်ငံတွေကြားအငင်းပွားနေကြတာပါ
။ Italian Deutschland sind jedenfalls
နိုင်ငံကအတိုင်းဝိုင်းကတာဝန်တရအနေနဲ့လက်ခံပြီးဆောင်ရွက်ရမယ့်အချိန်ရောက်နေပါပြီ။ဒုက္ခသည်တွေအတွက်တင်မကပါဘူး။ဒါလို့မဖြစ်အောင်ကာကွယ်နိုင်ဖို့ဒါမှမဟုတ်ဒုက္ခရောက်စေတဲ့ပြည်ပခါတွေအတွက်အပြေရှားမှာပါ
။ Germany နိုင်ငံခြားရေးဝန်ကြီး Frank Walters တိုင်မှာပါ။EU အဖွဲ့ဝင်နိုင်ငံအများပြားကတော့ဒါကိုလက်မခံကြဘဲဟန်ဂေရီကသူ့ရဲ့ဆာဗီးယားနယ်စပ်ကိုပိတ်ပင်မဲ့အစီအစဉ်ကိုကျင်းပခဲ့တာဖြစ်ပါတယ်။ဂျာမနီနဲ့ဆွီဒင်ကိုသွားမဲ့ဒုက္ခသည်အများပြားဟာဘောကန်နိုင်ငံတွေကိုဖြတ်ပြီးဟန်ဂေရီကိုရောက်လာကြတာပါ။
175 km ရှော့တာစကော့စရော
195 km ရှည်တဲ့နယ်စပ်တစ်လျှောက်မှာ4 m မြင့်တဲ့ခြံစည်းကိုခတ်ပြီးပိတ်ပင်မယ်လို့ကျွန်တော်တို့ပြောနေတာပါ
။ဟန်ဂေရီနိုင်ငံခြားရေးဝန်ကြီးပါကမ္ဘာတစ်လွှားမှာအခုလိုဒုက္ခသည်တွေပေါ်ပေါက်လာနေတဲ့ပြဿနာအတွက်ကုလသမဂ္ဂနဲ့ကုညီထောက်ပံ့ရေးအဖွဲ့အစည်းတွေကတာဝန်ယူနိုင်မှာတော့မဟုတ်ဘူးလို့လဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကပြောပါတယ်
ဒေါက်ခင်မျိုးသက်ပြောပြခဲ့တာပါ ရခိုင်ပြည်နယ်အတွင်းတောင်တင်နေတဲ့လေစီးပြေတဲက38ဦးတို့ကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထပ်ပြီးတော့လက်ခံလိုက်ပါတယ်။အေရဝတီတိုင်းမှာဖမ်းဆီးရမိပြီးရခိုင်ပြည်နယ်ထဲမှာလက်ခံထားရတဲ့လေစီးပြေတွေကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံသားစီစစ်မှုလုပ်ငန်းတွေပြီးစီးသွားပြီဖြစ်ပြီးအ мян ဆုံးပြန်ပို့နိုင်ဖို့ဆောင်ရွက်နေတဲ့အကြောင်းရခိုင်ပြည်နယ်အစိုးရကပြောပါတယ်။လေစီးပြေတွေထာနေပြန်ပို့ရေးနောက်ဆုံးရထားတဲ့အခြေအနေနဲ့ဘင်္ဂလားမြန်မာနယ်ခြားဆောင်တပ်ဖွဲ့တွေကြားပစ်ခတ်မှုနောက်ဆက်တွဲအခြေအနေတွေကိုတော့မတ်တင်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပါရှင်ရခိုင်ကမ်းလွန်ပင်လယ်ပြင်ကနေဖမ်းဆီးရမိတဲ့လေစီးပြေး200ရုထဲကဘင်္ဂလားဒေ့ရှ်နိုင်ငံထံကိုမလွှဲပြောင်းနိုင်သေးတဲ့ကြံရှိနေသေးသူတွေတဲကအများစုကိုဘင်္ဂလားဒေ့ရှ်အစိုးရဘက်ကထပ်မံလက်ခံလိုက်တာမို့တောက်ချန်နေမှာပြန်လည်ပို့ဆောင်ဖို့စီစဉ်နေကြပြီဖြစ်ပါတယ်။အီယာဝတီတိုင်းတွင်းကဖမ်းဆီးရမိပြီးရခိုင်ပြည်နယ်ထဲမှာခေတ္တထိမ့်သိမ်းထားတဲ့လေစီးပြေး900ကျော်ရုထဲမှာမြန်မာနိုင်ငံသားမဟုတ်သူတွေကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံသားစီစစ်မှုလုပ်ငန်းတွေပြီးဆုံးသွားပြီဖြစ်တယ်လို့ရခိုင်ပြည်နယ်အစိုးရရဲ့ပြောခွင့်ရဥလှသိန်းကပြောပါတယ
်။ဒီလိုမျိုးပြောကြမယ်လူများစံမှာ39ကျော်လက်ခံမယ်ဆိုရယ်လေ။အဲ့ဒါကလက်ပြန်ပြောဖို့အစီအစဉ်ရှိတယ်ကျွန်တော်တို့။အစ်ရောက်တဲ့ခမရကြီးတော့ verification လုပ်တာပြီးပြီလို့ကျွန်တော်ပြီးပါတယ်။ဟောဒီအရင်တစ်ခေါက်လို့ပြောဆိုကျွန်တော်တို့အဲ့ဒီလေဘင်္ဂလားဒေ့ရှ်ကိုလည်းသူတို့အကြည့်နဲ့အကြည့်ကြည့်ကျွန်တော်တို့ကလဲနေဒီအလေးလေးတော့မြန်မြန်ဖြည့်ဖြည့်ပြအောင်တော့လုပ်လို့ရပါတယ်။
နောက်ထပ်ဖမ်းဆီးရမိပြီးလေစီးပြေး900ကျော်တို့ထဲမှာတော့မြန်မာနိုင်ငံသား200နီးပါးပါရှိခဲ့တာဖြစ်ပါတယ်။လူကုန်ကူးသူတွေအကူအညီနဲ့မလေးရှားနိုင်ငံစီကိုထွက်ခွာကြရင်ပင်လယ်ထဲမှာမျောနေသူတွေကိုရခိုင်ပြည်နယ်တွင်မှလက်ခံထားတာကြောင့်လဲပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲရခိုင်ပြည်နယ်တွင်ကဒေသခံတချို့စန့်ကျင်ဆန္ဒပြခဲ့ကြသေးတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနယ်ခြားဆုံးတပ်တို့ဗုဒ္ဓဟူးမှလည်းအပြန်အလှန်ပစ်ခတ်ခဲ့ကြပြီးမြန်မာရေးပိုင်နယ်ထဲကိုဝင်ရောက်လာခဲ့တဲ့ဘင်္ဂလားနယ်ခြားဆောင်တပ်ဖွဲ့ဝင်တအူးကိုမြန်မာဘက်ကဖမ်းဆီးခဲ့ပါသေးတယ်။ရခိုင်ပြည်နယ်အစိုးရဘက်ကတော့ဒီပစ်ခတ်မှုနဲ့ပတ်သက်ပြီးဝင်ရောက်ကင်တွယ်တာမရှိဘဲနယ်ခြားဆောင်တပ်ကပဲအရေးယူဆောင်ရွက်နေတယ်လို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်နယ်ခြားဆောင်တပ်ဖက်ကမကြာခဏဆိုသလိုမြန်မာဘက်ကိုဝင်ရောက်လာတတ်တယ်လို့ရဲမှူးကြီးဦးအောင်စောကပြောပါတယ်။
တခါလေကျတော့ကျွန်တော်တို့ဒီနေချောင်းအဖွဲ့ကြီးနေနေလေအလန်းဝေးတဲ့ခါကျတော့လေသူတို့ကဟိုဘာခေါ်မလဲအမြန်ကြီးဆက်လေစပီဘုတ်တွေနဲ့လာကြတဲ့ခါကျတော့ကျွန်တော်စီကအလီမီစွာကျွန်တော်စီကမလိုက်နိုင်ဘူးဖြစ်နေအဲ့ဘင်္ဂလားဒေ့ရှ်ဘက်ကလာပြီးတော့ပိုက်ချတဲ့ဟာဒီကျွန်တော်စီဘက်ကဒီမတော့ပိုက်ချနေလူတွေအဲ့အဲ့လူတွေပေါ့တန်ငါလီတွေပတ်ဆက်ရမယ်ပတ်ဆက်နေရောငားတွေရောရတဲ့ဥစ္စာတွေကိုအဲ့လိုပဲလူယူကြတာပေါ့မှာ
ဘင်္ဂလားဒေ့ရှ်ဘက်ကတော့နှစ်နိုင်ငံနေချားမြစ်ဖြစ်တဲ့နတ်မြစ်ထဲမှာမတင်ကားတဲ့လေတစင်းကိုလိုက်ရင်မြန်မာဘက်ကမှားယွင်းပစ်ခတ်ခဲ့တာဖြစ်တယ်လို့ဖော်ပြပြီးသူတို့တပ်ဖွဲ့ဝင်ပြန်လည်လွှဲပြောင်းပေးဖို့မြန်မာနေချားဆောင်တပ်နဲ့ညှိနှိုင်းနေတယ်လို့ဘင်္ဂလားဒေ့ရှ်နေချားဆောင်တပ်ဖွဲ့တာဝန်ရှိသူရဲ့အပြောကိုကိုးကားပြီးသတင်းတွေမှာဖော်ပြနေကြပါတယ်လူမောင်ခိုကူးသူတွေမူးယစ်မောင်ခိုတွေရာဇဝတ်မှုတွေကိုထိန်းချုပ်နိုင်ဖို့အတွက်မြန်မာဘက်ကနေကြားဆောင်တပ်ဖွဲ့ကိုပြန်လည်ဖွဲ့စည်းပြီးတင်းတင်းကြပ်ကြပ်ဂိုင်းတွယ်လာခဲ့ပြီးနောက်ပိုင်းဘင်္ဂလားဒေ့ရှ်နေကြားဆောင်တပ်နဲ့မြန်မာတပ်တို့ကြားထိတ်တိုက်တွေ့ခဲ့တာလည်းဖြစ်ပါရဲ့ရှင်
။မတ်တန်ဂီထိုက်ပြောပြသွားတာပါ။ပြည်တွင်းပြည်ပကဥယျာဉ်စွန်ခွာထွက်ပြေးနေသူတွေဆိုင်ရာသတင်းလွှာတွေကိုဒီမှာပဲရနာပြီးမြန်မာရဲတပ်ဖွဲ့သတင်းထုတ်ပြန်ရေးဌာနဖွင့်လှစ်လိုက်မှုကိုလည်းကြည့်ကြရအောင်ပါ။ရဲတပ်ဖွဲ့ရဲ့လုပ်ငန်းတွေမှာအများပြည်သူပူးပေါင်းဆောင်ရွက်နိုင်ဖို့ဆိုပြီးမြန်မာနိုင်ငံရဲတပ်ဖွဲ့ကပထမဆုံးအကြိမ်ဖြစ်ရန်ကုန်တိုင်းဒေသကြီးမှာသတင်းထုတ်ပြန်ရေးဌာနတစ်ခုဒီနေ့ပဲဖွင့်လှစ်လိုက်ပါတယ်။ရဲတပ်ဖွဲ့ရဲ့စွမ်းဆောင်ရည်တိုးတက်လာစေဖို့ဥရောပသမ္မဂ EU ရဲ့အကူအညီနဲ့ဆောင်ရွက်နေတဲ့လုပ်ငန်းတွေရဲ့တစိုက်တစ်ပိုင်းဖြစ်မကြခင်မှာကြံတိုင်းနယ်ပြည်နယ်တွေမှာလည်းရုံးခန်းတွေထပ်မံဖွင့်လှစ်သွားဖို့အစီအစဉ်နေကြပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကိုဒီမိုကရေစီစံနှုန်းနဲ့ကန့်ညီစေဖို့အတွက်စွမ်းရည်မြင့်တင်ရေးနဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေကိုဥရောပသမ္မဂ EU အစီအစဉ်နဲ့ဆောင်ရွက်နေရမှာဒီလုပ်ငန်းစဉ်ရဲ့အစိပ်ပိုင်းတစ်ရက်အဖြစ်နဲ့သတင်းထုတ်ပြန်ရေးလုပ်ငန်းတွေကိုစတင်ဆောင်ရွက်လာတာဖြစ်ပါတယ်။ဒီကနေ့မှာတော့ပြည်내နယ်တိုင်းဒေသကြီးတွေအနေနဲ့ကရန်ကုန်တိုင်းဒေသကြီးမှာသတင်းထုတ်ပြန်ရေးရုံးခန်းကိုစတင်ဖွင့်လှစ်ခဲ့ပါတယ်။ဒီရုံးခန်းဖွင့်လှစ်တဲ့အခမ်းအနားမှာရန်ကုန်တိုင်းဒေသကြီးရဲတပ်ဖွဲ့မှရဲမှူးကြီးဝင်းနိုင်ကအခုလိုပြောပါတယ်
။ရဲတပ်ဖွဲ့ပြည်ပြည်ပြောင်းလဲရေးလုပ်ငန်းတွေဆောင်ရွက်တဲ့အပိုင်းတွေမှာပြည်သူလူယုံကြည်ကိုးစားမှုရရှိလာစေဖို့အတွက်ကိုရောင်းရီစုံမွေးရဲကြအေဂျင်တာရေးဆောင်ရွက်တဲ့နေရာတွေမှာပွင့်လင်းမြင်သာမှုရှိနိုင်မှသာပြည်သူလူကပူပေါင်းပါဝင်လာမှာဖြစ်ပါတယ်။ဒီလိုယုံကြည်မှုရရှိစေဖို့အတွက်ပြည်သူလူကသိရှိလိုတဲ့သတင်းချက်လက်တွေကိုမှန်မှန်ကန်ကန်နဲ့အချိန်မီသတင်းထုတ်ပြန်ရေးဟာလည်းအရေးကြီးလာတဲ့ဆိုတဲ့အကြောင်းရဲတပ်ဖွဲ့အနေနဲ့လည်းသိရှိလာပါတယ်။ရဲတပ်ဖွဲ့အနေနဲ့မီဒီယာဌာနတစ်ခုဖြစ်တဲ့သတင်းထုတ်ပြန်ရေးအဖွဲ့ကိုဖွဲ့စည်းပေးရန်လိုအပ်တဲ့အတွက်ပ ီတိုင်းဝန်ကြီးဌာနနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ဌာနချုပ်တို့ကိုတင်ပြပြီးခွင့်ပြုချက်ရရှိလို့တရင်ထုတ်ပြန်ရေးအဖွဲ့အနေနဲ့ဖွဲ့စည်းဆောင်ရွက်ခဲ့တာဖြစ်ပါတယ်
မကြခင်မှာနေပြည်တော်အပါအဝင်ကြံတိုင်းဒေသကြီးတွေနဲ့ပြည်နယ်တွေမှာလည်းဖွင့်လှစ်သွားဖို့ရှိကြောင်းထည့်သွင်းပြောကြားပါတယ်ဒီအခမ်းအနားမှာပဲ EU ကိုယ်စားလှယ်ပထမအတွင်းဝင် Andreas Magusan ကမြန်မာနိုင်ငံရဲတပ်ဖွဲ့ကိုပြုပြင်ပြောင်းလဲရေးလှုပ်ဆောင်လိုက်တာကြောင့်ခင်မီတဲ့ပွင့်လင်းမြင်သာတဲ့တပ်ဖွဲ့တစ်ခုဖြစ်လာပြီးမြန်မာပြည်သူတွေရဲ့ဒီမိုကရေစီစံတန်ဖိုးတွေကိုကာကွယ်ပေးလာမယ်လို့ပြောပါတယ်ရဲတပ်ဖွဲ့သတင်းထုတ်ပြန်ရေးရုံးခန်းဖွင့်လှစ်တာနဲ့ပတ်သက်ပြီးသူကအခုလိုဆက်ပြီးပြောပါတယ်
Ladies and gentlemen, let me be clear. This police media unit is not meant to be a propaganda tool or a marketing strategy. With the media unit, trained police officers will deliver professional press and public information services.
သူပြောသွားတာကရဲတပ်ဖွဲ့ရဲ့သတင်းထုတ်ပြန်ရေးအဖွဲ့ဟာဝါဒဖြန့်ချီရေးအတွက်မဟုတ်ဘဲပြည်သူလူထုအတွက်သတင်းဝန်ဆောင်မှုပေးမဲ့ဌာနဖြစ်ကြောင်းပြောဆိုတာဖြစ်ပါတယ်။ဒီအခမ်းအနားကိုတက်ရောက်တဲ့70နေစဉ်သတင်းစာကသတင်းတောက်ကိုငင်းချန်းကတော့ရဲတပ်ဖွဲ့သတင်းထုတ်ပြန်ရေးရုံးခန်းဖွင့်လှစ်တာနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။ဒီလိုလိုဆိုတော့သူတို့ကရန်ကုန်တိုင်းအတွက်သူတို့လုံနေတာပေါ့နော်။ဘယ်နှခါနေစပြီးရောဒီရန်ကုန်တိုင်းမှာဖြစ်တဲ့စိတ်ဓာတ်မှန်းမများကိုသူတို့ကသူအတီးပြုနေတယ်ဒါနဲ့အဲ့ချက်လေတွေကချက်ချင်းတော့သူကနေရာတွေကိုဆက်မပြတ်တော့သူကတကယ်ကြီးစုနေမှာနေချင်းတော့အကုန်လုံးရအောင်လုပ်ပေးမှာဟိုအဲ့လိုမျိုးဆိုတော့ကျွန်တော်တို့ဌာနရဲ့ platform အဆင်ပြေနေလို့ထင်တယ်အဆင်ပြေဆိုတော့အကြည့်စုချက်တွေတော့ကောင်းကောင်းရှားနိုင်တယ်ပေါ့နော်
ဝါရဖြန့်ချီရေးဌာနဟုံးမုတ်ဆိုတာကတော့သူတို့ရဲ့ဆောင်ရွက်ချက်တွေကိုစောင့်ကြည့်ရမှာဖြစ်ကြောင်းပြောဆိုပါတယ်မြန်မာနိုင်ငံရဲတပ်ဖွဲ့ပြည်ရင်ပြောင်းလဲရေးလုပ်ငန်းစဉ်ကို2013ခုနှစ်နိုင်ငံတော်သမ္မတရဲ့ဥရောပခီးစဉ်ပြီးမှစတင်ဆောင်ရွက်ခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံရဲတပ်ဖွဲ့ပြည်ရင်ပြောင်းလဲရေးအတွက်ဥရောပသမ္မတကနဲ့ပူးပေါင်းပြီးလူစုလူဝေးကိုင်တွယ်ထင်းသိမ်းနီးတင်တန်းပြည်သူဗဟိုပြုရဲလုပ်ငန်းစဉ်တင်တန်းနဲ့သတင်းမီဒီယာဆိုင်ရာတင်တန်းစတာတွေကိုဆောင်ရွက်ခဲ့ပါတယ်ဒီလိုတင်တန်းတွေပေးခဲ့ပေမဲ့အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်တောင်းဆိုဆန္ဒပြတဲ့ကျောင်းသားတွေကိုဘကိုးတိုင်းလက်ဘရန်မှာရဲတပ်ဖွဲ့ကဖြိုခွင်းတာနဲ့စကိုင်းတိုင်းအတွင်းကလက်ဘရန်တောင်ဆန္ဒပြပွဲဖြိုခွင်းတာတွေအပေါ်မှာတော့ရဲတပ်ဖွဲ့အပေါ်ဝေဖန်တာတွေရှိခဲ့ပါတဲ့
ရန်ကုန်တိုင်းဒေသကြီးမှာမြမရဲတပ်ဖွဲ့သတင်းထုတ်ပြန်ရေးဌာနပထမဆုံးဖွင့်လှစ်ခဲ့တဲ့အကြောင်းကိုမိုးစောစုံစမ်းတင်ပြခဲ့တာပါဒီသတင်းဆောင်မနဲ့တဆက်တဲ့ရပ်ဖက်သတင်းမီဒီယာလောကအတွင်းမှာတော့ဖန်ဆီးမှုတွေရှိနေတဲ့အကြောင်းပြောပြပါဦးမယ်သတင်းလုလခွင့်ပေါ်ချင်းချောက်မှုတွေရှိနေတယ်လို့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကသတိပေးနေတဲ့အချိန်မှာပဲမြမနိုင်ငံအတွင်းကသတင်းတောက်အများပြားကိုအာဏာပိုင်တွေကထပ်ပြီးတော့အရေးယူဖို့ပြင်ဆင်နေပါတယ်မြမနိုင်ငံက Daily 11 သတင်းစာ Editor အဖွဲ့ဝင်18ယောက်ကိုအခုနောက်ဆုံးဒီတရားရုံးမထေမဲ့မြင်လုံမှုနဲ့တရားစွဲဆိုလိုက်တာပါအပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်မြန်မာနိုင်ငံမှာစောင့်ရီအများဆုံးရောင်းချရတဲ့ပြည်တွင်းထုတ်သတင်းစာတွေတဲကတစ်ခုဖြစ်တဲ့ Daily 11ရဲ့ Editor တွေကိုမကြသေးခင်ရက်တွေအတွင်းမှာပဲတရားစွဲဆိုအရေးယူဖို့အာဏာပိုင်တွေဘက်ကထက်မှန်ကြိုးစားခဲ့ကြတာပါEditor ဖွဲ့ဝင်18ဦးတရားစွဲဆိုခံခဲ့ရပြီးအသေးစိတ်ကိုတော့မကြခင်သတင်းစာရှင်းလင်းပွဲကျင်းပပြီးမှသာပြောဆိုသွားမှာဖြစ်တယ်လို့လည်း Daily 11သတင်းစာရဲ့ Editor ချုပ်ကိုဝေဖြိုးကပြောပါတယ်
။ဟုတ်ပါတယ်ကျွန်တော်တို့ The Daily 11သတင်းစာ Editor ဖွဲ့18ယောက်တရားစွဲခံလာပါတယ်။အဲ့ဒါမှန်ပါတယ်။ဒါနဲ့ပတ်သက်တဲ့အသေးစိတ်ရှင်းလင်းချက်ကိုကျွန်တော်တို့ဒီရက်ပိုင်းမှာရှင်းလင်းနေရှိပါတယ်။ဟုတ်ကဲ့ကျွန်တော်ပြောနိုင်တာကတော့ကျွန်တော်တို့ဒီကလောက်ကတော့တရားရုံးမရှိရင်ပြုမှုလို့ကြည့်ရတယ်။အပြန်ကြားရေးကိစ္စနဲ့ဆက်စပ်တယ်လို့ကြည့်ရတယ်။ဒီလောက်ပါပဲ။အသေးစိတ်ချက်လက်တွေကိုကျွန်တော်ဒီအပိုင်းမှာကျွန်တော်အသေးစိတ်ရှင်းလင်းချက်တော့ရှိပါတယ်
။မြန်မာအစိုးရဟာနိုင်ငံရဲ့အရေးပါတဲ့ရွေးကောက်ပွဲနီးလာတဲ့အချိန်မှာသတင်းတောက်တင်တဲ့သတင်းဌာနတွေကိုချိန်ချောက်အနှောက်ယှက်ပြီးထောင်ချတာတွေလုပ်ပြီးမီဒီယာကိုတိုးပြီးကန့်သတ်ကင်တွယ်လာခဲ့တဲ့အကြောင်းမနေ့တုန်းကပဲနိုင်ငံတကာလူ့အခွင့်အရေးအဖွဲ့ကြီးဖြစ်တဲ့Amnesty International ကအစီရင်ခံစာထုတ်ပြန်ပြီးသတိပေးထားတာပါအထူးသဖြင့်အာဏာပိုင်တွေရဲ့ချင်းချောက်နှောက်ယှက်မှုတွေအရေးယူပစ်ပေးမှုတွေကြောင့်သတင်းသမားတွေဟာအစိုးရရဲ့စင်စါဖျက်တောက်မှုတွေနဲ့ကိုယ့်ဘာသာကြိုတင်စင်စါဖျက်တောက်ကြရတဲ့အဖြစ်မျိုးတွေနဲ့လည်းကြုံနေရတယ်လို့လည်းပြောပါတယ် Daily 11သတင်းစာ Editor ချုပ်ကိုဝေဖြိုးကလည်းမြန်မာနိုင်ငံရဲ့စာနယ်ဇင်းလွတ်လပ်ခွင့်အခြေအနေပေါ်မေးခွန်းထုတ်ခဲ့ပါတယ
်ဒါကတော့ရှင်းပါတယ်ခင်ဗျဒီကိစ္စအရေးမှာကျွန်တော်တို့တရားစွဲတာရင်မှမဟုတ်ပါဘူးခုနောက်ပိုင်းမှာမီဒီယာရင်းနဲ့ပတ်သက်လို့ရှိရင်အရေးယူခံတဲ့မှုတွေကြည့်ရအဲဒီဖြစ်စဉ်တွေကြည့်လိုက်မယ်ဆိုလို့ရှိရင်ဒီကြိုင်လေးကိုတရားစွဲရထောင်ချလိုက်ပြီးလည်းမြည်ကြည့်လို့ရှိရင်ကျွန်တော်တို့နိုင်ငံမှာအမှန်တကယ်ဘယ်လိုလုပ်လို့ရှိမှမရှိပါဘူးတကယ်ပဲဌာနေတဲ့လူခွဲ့ မှန်တယ်ရလားမရလားဆိုတာဆိုတာမိဘတို့ဆံအများကြီးဖြစ်တယ
်အရသာအစိုးရလက်ထက်မှာသတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့အနေငယ်လွတ်လပ်လာတယ်လို့ပြောဆိုလာပြီးမကြခင်မှာပဲသတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့ချင်းချောက်ခံရမှုတွေရှိလာတယ်ဆိုပြီးမြန်မာသတင်းသမားတွေကြားမှာလည်းပြောဆိုနေကြတာပါအစိုးရသက်လက်ထက်မှာဖမ်းဆီးတပ်ဖြတ်ခံခဲ့ရတဲ့အလွတ်သတင်းတော့ကိုပါကြီးရဲ့ဖြစ်ရက်နဲ့သတင်းသမားတွေကိုဖမ်းဆီးထောင်ချတရားစွဲဆိုမှုတွေများလာတယ်လို့လည်းနိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေနဲ့သတင်းလွတ်လပ်ခွင့်အတွက်နှုတ်ရှားနေတဲ့အဖွဲ့အစည်းတွေကလည်းဝေဖန်ထောက်ပြမှုတွေရှိခဲ့ပါတယ်။ Washington DC အခြေစိုက် Freedom House အဖွဲ့ကြီးက2014ခုနှစ်အတွက်ထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံဟာအစိုးရဘက်ကိုသုံးမှတ်တိုးပြီးသတင်းလွတ်လပ်ခွင့်ကျဆင်းသွားတယ်ဆိုပြီးဖော်ပြထားပါတယ်။ကမ္ဘာနိုင်ငံနဲ့ဒေတာပေါင်း169ခုရဲ့သတင်းလွတ်လပ်ခွင့်ကိုလေ့လာပြီးအစိုးဆုံးနိုင်ငံကိုအမှတ်တရအထိသတ်မှတ်ပေးထားရမှာမြန်မာနိုင်ငံဟာ2013ခုနှစ်အတွက်အမှတ်80ရခဲ့ရကနေ2014ခုနှစ်ရောက်တဲ့အခါမှာတော့အစိုးဘက်ကိုသုံးမှတ်တိုးပြီး83မှတ်ရရှိခဲ့တာကြောင့်သတင်းလွတ်လပ်ခွင့်ကျဆင်းသွားတယ်လို့လည်းဖော်ပြထားပါတယ်ရှင
်ဒေါရရှင်များရှင်ရွေးကောက်ပွဲတွေကျင်းပဖို့လပိုင်းသာကြံတော့တဲ့မြန်မာနိုင်ငံမှာသတင်းမီဒီယာတွေကိုဖိနှိပ်မှုတွေပိုများလာနေတယ်လို့နိုင်ငံတကာကမြင်နေကြပါတယ်။သတင်းမီဒီယာလွတ်လပ်ခွင့်မရှိတဲ့ရွေးကောက်ပွဲဟာဘယ်လိုရွေးကောက်ပွဲမျိုးဖြစ်နိုင်ပါသလဲ။ရွေးကောက်ပွဲရလဒ်တွေအပေါ်ဘယ်လိုအကျိုးသက်ရောက်မှုတွေပေါ်ပေါက်နိုင်သလဲဆိုတာကိုစနေနေ့ညဓာတ်ရိုက်လီလာအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့တဲ့ဒေါရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-2-3-8-9-9-4 ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ရှင
်။တရားလေလံဆွေးနွေးခန်းစီစဉ်တွေကိုစနေနဲ့အင်္ဂါညတိုင်းမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Asia Set 7ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ် PP ချင်း Mobile Phone တွေကနေပြီးတော့လည်းနောက်ဆုံးလွှင့်အစီအစဉ်ခေါင်းစဉ်အောက်ကနေပြီးတော့ရေဒီယိုအစီအစဉ်အစဆုံးကိုပြန်လည်နားဆင်နိုင်ပါတယ်။စီစဉ်အဆုံးမတက်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါအောင်မရှင
်တရုတ်ဆွေရလူကြရေးဆွဲထားတဲ့အငင်းပွားပွဲရရွေးကောက်ပွဲပြုပြင်မှုချမ်းကိုဟောင်ကောင်ဥပဒေပြုလွှတ်တော်အမတ်တွေကဒီကနေ့မှတင်းကြီးတင်းကျွတ်တဲ့ကန့်ကွက်မဲပေးခဲ့ကြပါတယ်အတိုက်ခံလွှတ်တော်အမတ်တွေကညီညီညွတ်ညွတ်အခုလိုကန့်ကွက်မဲပေးခဲ့ကြပြီးတဲ့နောက်လမ်းတွေပေါ်ကဒီမိုကရေစီလိုလားတဲ့ဆန္ဒပြသမားတွေကတခဲနဲ့ဩဘာပေးခဲ့ကြပါတယ်ဒီရွေးကောက်ပွဲဆိုင်ရာဥပဒေမူကြမ်းကိုအတည်ပြုဖို့မဲခွဲဆုံးဖြတ်ထားမှာ၈ဦးကထောက်ခံမဲပေးပြီး28ဦးကကန့်ကွက်မဲပေးခဲ့ပါတယ်အရှေ့အလယ်ပိုင်းဒေသအသက်ရှူလမ်းကြောင်းဆိုင်ရာမတ်ကုဆမြန်ယောဂတောင်ကိုရီးယားနိုင်ငံမှာတည်ဆုံးသူ23ယောက်ထိရှိသွားပြီလို့တောင်ကိုရီးယားရာရှိတွေကဒီကနေ့မှပြောပါရယ်။ကင်တွယ်မှုအားနည်းချက်တွေကြောင်းအခုလိုပြန်နှံ့ရတာလို့ကုလသမဂ္ဂကပြောဆိုလိုက်ပြီးနောက်တနေ့မှပဲတောင်ကိုရီးယားကအခုလိုပြောတာပါ။နောက်ထပ်ကုဆခံရသူ3ဦးအထိရှိလာပြီဖြစ်တဲ့အတွက်ယောဂကုဆခံထားသူပေါင်းစုစုပေါင်း165ဦးရှိသွားပါပြီ။ချက်နိုင်ငံမြို့တော်မှာဒီသတင်းပတ်ဆော်ပိုင်းကလူ33ယောက်တိစုံခဲ့တဲ့အထေကံဘုံခွဲတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်အိန္ဒိယနိုင်ဂျီးရီးယားနိုင်ငံမှာရှိတဲ့ဘူကိုဟာရန်စစ်သည်ကြတွေကိုလက်တုံပြန်တဲ့အနေနဲ့ချက်စစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ချက်ဆွေးရကဒီကနေ့မှပြောပါရယ်အမေရိကန်ပြည်အောင်စုတိုင်ကိုရီးယားလိုင်းနာပြည်နယ်ချားစတန်မြို့ကအာဖရိကန်အမေရိကန်ဖခင်ချောင်းတွင်တနတ်သမားတစ်ယောက်ကဝင်ရောက်ပစ်ခတ်ရာကနေလူ9ဦးတိစုံသွားပြီးတဲ့နောက်အဲ့ဒီတနတ်သမားကိုအခုအခါမှလိုက်လံရှာဖွေနေပါရယ်ဒီအာဖရိကန်အမေရိကန်တွေရဲ့ဖခင်เจ้าမှာအပတ်စဉ်ဆူတောင်းပွဲပြုလုပ်နေတော့အခုလိုဝင်ရောက်ပစ်ခတ်သွားတာဖြစ်ပါတယ်ခင်ဗျာ
။ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်အောင်ကြီးညာပေးသွားခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကဒေါက်ခင်မျိုးသက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Skip Sis ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VO မြန်မာပိုင်းအင်တာနက်စာမျက်နှာ burmese.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်ဆုံးသက်ပါတော့မယ်ရှင်။ည9နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါ။ VO သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မခွန်ညိုပါရှင်။
This program has come to you from the Voice of America, Washington.